ပြင်းပြင်းနဲ့ကောင်းကင်မြို့တိုက်ပွဲတွေအတွင်းစစ်တပ်ရဲ့ဂိတ်စခန်း9ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့မြို့ပေါ်အေရိယာ60ရာခိုင်နှုန်းကျော်စိုးမိုးထိန်းချုပ်ထားနိုင်ပြီလို့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသတာဝန်ရှိသူတွေကဆိုပါတယ်ကောင်းကင်မြို့တစ်ခုလုံးဟာအိုးအိမ်တွေပျက်စီးပြီးတော့ဒီတစ်မြို့လုံးပြီးပါလူတွေလုံးဝမနေရတော့ပဲမြို့ပြက်ကြီးတစ်ခုလိုလည်းဖြစ်သွားပါတယ်ဒီသတင်းကို VOA သတင်းတော့မအေးမောင်ကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးထက် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဖြစ်တာ3လနီးပါးလောက်ကြာတဲ့အချိန်မှာမြို့ရဲ့60ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ညဝီကော့ကရိတ်အာရှလမ်းပါဝင်နေရာအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားပြီလို့လည်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးကပြောပါတယ်။
ဒီကောက်ကရိတ်မြို့တိုက်ပွဲကို2023ဒီဇင်ဘာပြည့်နေ့ကလေးအစတင်ဆင်နွှဲခဲ့တာပေါ့နော် KNL နဲ့ PDF ကူပေါင်းတပ်ဖွဲ့နဲ့ SOS ကူပေါင်းတပ်ဖွဲ့နဲ့ဆင်ဆင်ခဲ့တာအခုဆိုလို့ရှိရင်ဒီကောက်ကရိတ်မြို့ကိုကျွန်တော်တို့60ရာခိုင်နှုန်းတော့ထိန်းချုပ်နိုင်ခဲ့ပြီပေါ့နော်60ရာခိုင်နှုန်းသွင်းချလိုက်အာရှလန်ဒီမြောက်ပြည်အာရှလန်ကိုလည်းကျွန်တော်ထိန်းချုပ်ကြနိုင်တယ်နောက်ပြီးတော့တောင်ပေါ်ကျောင်းကုန်းစတဲ့စက်စခန်းကြီးကောလေတက်စကန်ဒီအခြေရတဲ့တက်စကန်ဒီအားလုံးကိုလည်းကျွန်တော်တို့ကကျွန်တော်တို့လုံးစေတော့ကျွန်တော်ထိတ်ချုပ်ထားနိုင်တာပေါ့နော်အဲမြို့ကော်ကိုရေးတဲ့တက်ဆွဲရတဲ့စကန်ဒီပေါ့နော်အဲအဲ့စကန်ဒီကိုကျွန်တော်တို့တင်ပိုက်နိုင်ခဲ့ပြီ
တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေအချိန်ချင်းလုပ်ခဲ့တာတွေလက်လက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းပြည်သူ့ကော်ကိုရေးတက်ဖွဲ့ဘက်ကပြောပါတယ်
ဘက်ကအလိုမျိုးအမီးလုံးစုံနဲ့လူစုကိုနှိမ့်ဆက်တာပေါ့နော်ပြောရရင်အိုးအိမ်ကြီးကိုမီးရှို့တယ်ဟုတ်ကဲ့အဲ့တော့လူတွေကညီလို့မရဘူးဖြစ်နေတာဟုတ်ကဲ့ဆစ်ရှောင်းနေရတာပေါ့ကိုယ်ကခေါ်တာနေလည်းနေတဲ့ဆန်ပြေလေနဲ့မကြံကြပါဘောနော်အဲ့လိုမျိုးလူကြီးနဲ့ဒီမကြံကြကျွန်တော်ဒီမှာလေရင်ကျဲတာတော့
ဒေသခံလူစုဟာ3လအတွင်းနှစ်ဖက်တိုက်ပွဲရဲ့ဒဏ်ခံရပြီးကော့ကရိတ်မြို့ဟာမြို့ပြတ်တစ်ခုလိုဖြစ်သွားရပြီးလူတွေမနေရတော့ဘဲနေရဆွန့်ခွာလာသူတွေများလာတယ်လို့လည်းဒေသခံတဦးကပြောပါတယ
်လက်လက်ကြီးတွေကြားတယ်အဲလောင်လီနဲ့ပုံပြဲတဲ့အဟောင်းမှအခုမဲဆောက်ခက်တွေပြီးလာတယ်လောင်ဟူမော်မြန်မြန်မာဖအမက်တွေပြီးတယ်မော်မြန်မက်တွေပြီးကြတယ်အဲပြောပြီးတော့ငိုကြတာပဲပေါ့ငိုတာပေါ့ဆိုတော့မိသားစုတွေတနည်းအားဖြင့်ဒီကိကုံရတယ်လို့ဖြစ်တော့တာမှာဘုံရှိမှုစုတွေစုတာလာနေတယ်အကုန်လုံးကြီးအောင်ကုန်တော့ဝမ်းစိတ်မကောင်းဖြစ်ကြတော့လက်မဲ့ဖြစ်သွားပြီ
ကော့ကရိတ်မြို့တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကလက်နက်ချသူဦးရေ14ဦးရှိပြီဖြစ်တယ်လို့စစ်ကောင်စီတပ်သား30ဦးသေဆုံးတာဒဏ်ရာရရှိသူအများအပြားနဲ့လက်နက်46လက်ကိုသိမ်းပိုက်ရရှိခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်သူတို့ဘက်ကတော့ရဲဘော်9ဦးကြာဆုံးခဲ့တယ်လို့လည်းဆိုပါတယ်နေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူ3ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ်သုံးလကြာတဲ့ကောက်ကိတ်မြို့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုတွေလည်းရန်သားထရပြီးနေ့စဉ်ဒီပါတိုက်ပွဲတွေကြောင့်ဒေသခံတွေစားဝတ်နေရပြီးပါခက်ခဲနေကြပါရဲ့ရှင်